မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွန်လင်းလူ့ဖွဲ့စည်းလို့ပူးပေါင်းပြီးရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲကိုဒီကနေ့ရန်ကုန်မြို့32လမ်းအောက်လမ်းမှာကျင်းပနေတာပါဒီကနေ့ဟောပြောပွဲကို NLD ပါတီကသူရဦးတင်ဦး88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွန်လင်းလူ့ဖွဲ့စည်းကကိုမင်းကိုနိုင်နဲ့ကိုမြအေးတို့ကဒီကဟောပြောခဲ့ကြတာပါဗိုလ်ချုပ်အစမ်းလိုလာတဲ့ဒီမိုကရေစီကိုဆက်လက်အကောင့်ထည့်ဖို့ NLD ကိုမဲပေးပါလို့NLD နာရကသူရဦးတင်ဦးကဒီကနေ့ဟောပြောပွဲမှာပြောခဲ့ပါတယ်
။ကျွန်တော်တို့လာမယ့်2015ခုဟာလည်းပဲဟာကင်ဘုရားအောက်ဆန်းလိုလားတဲ့စနစ်ကိုတူတောင်းနိုင်ဖို့အတွက်အခွင့်အရေးကောင်းတစ်ခုရှိနေတယ်ဆိုတာတော့ပေါ်ပေါက်လာတော့ဖြစ်တာကြောင့်မဟုတ်လို့ဒီအခွင့်အရေးကိုလက်မလွတ်ပဲဒီနေ့ကြောင်းလဲရင်တမပါပြီ။ကြောင်းလဲရင်ရောက်ပြပါပြီ။အမှန်တကယ်ကြောင်းလဲကုန်
ဒီကနေ့ဟောပြောပွဲကို88မျိုးဆက်အနေနဲ့တက်ရောက်ဟောပြောရတာဟာ88ရဲ့မူဝါဒကြောင့်ဖြစ်တယ်လို့88မျိုးဆက်ငင်းကြီးနဲ့ပွင့်လင်းလူဖွဲ့စည်းခေါင်းဆောင်ကိုမြအေးကပြောပါတယ
်ကျွန်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကြော်ရေးဆိုခွင့်ရပုဂ္ဂိုလ်အန်ကယ်ဦးညောင်ဝင်းရဲ့စကားလေးကိုပဲပြန်ကိုးပါမယ်ဒီညမှာကျွန်တော်တို့ဟာကျွန်တော်တို့ကိုတချို့ပြောကြတယ်ကျွန်တော်တို့ကွဲသွားပြီကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်ဝေးသွားပြီအငယ်ဦးညောင်ဝင်းဖြေခဲ့ပါတယ်ရှင်းရှင်းလေးပါကျွန်တော်တို့ကွဲစရာမရှိဘူးတဲ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတဖွဲ့တည်းမှမဟုတ်တာဒါကဘာမှချက်ချက်အငယ်ဦးညောင်ဝင်းဖြေသွားတာပဲဟုတ်ပါတယ်ကျွန်တော်ဒီတိုင်းပဲကြအဲ့တော့ကျွန်တော်တို့ကတခီးတဲ့ကိုသွားနေတဲ့လူတွေတလီတဲ့မစည်းပေမဲ့တခီးတဲ့ကိုသွားနေတယ်ဆိုတာတော့ပြည်သူတွေအားလုံးသဘောပေါက်စေချင်ပါတယ်ကျွန်တော
်ဒီကနေ့ဟောပြောဝင်ပါရွေးကောက်ပွဲဆိုင်ရာအသိပညာပေးတာတွေအပြင်ဆန္ဒပဲပေးပုံပေးနည်းတွေကိုလည်းလက်တွေ့တရုတ်ပြသခဲ့ကြပါတယ်ဆန္ဒမဲပေးဖို့ပေးနည်းကိုလက်တွေ့တရုတ်ပြသဖြစ်တဲ့အကြောင်းအရာနဲ့ပတ်သက်ပြီး88မျိုးဆက်ငင်းချင်းနဲ့ပွန်လင်းလူဖွဲ့စည်းကမမီမီကအခုလိုပြောပြပါတယ
်ပေါ့နေတဲ့ဒီနေရာမှာလာပြီးတော့မိဘပြည်သူတွေအတွက်ဆန္ဒမဲပေးရမှာအခက်အခဲမရှိစေဖို့အတွက်မဲယုံကြလို့ရှိရင်ဒစိတုံးထုနီးကိုလာပြီးတော့ဒီမှာအစမ်းလေးကျင်နိုင်ဖို့ဒီနေရာမှာလာရောက်ပြီးတော့အားပြကူညီနေခြင်းဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဒစိတုံးထုရဲဆိုတာကဒါဒီနေ့မှအသစ်တီထွေလိုက်တဲ့ဟာဖြစ်တဲ့အတွက်ကြောင့်မလို့မိဘပြည်သူတွေလည်းမသိရှိသေးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီမှာလာပြီးတော့အစမ်းထုဖို့အတွက်လာရောက်ပြီးတော့မိဘပြည်သူတွေကိုကူညီပြသနေခြင်းဖြစ်ပါတယ
်ဒီကနေ့ကျင်းပခဲ့တဲ့ NLD ပါတီနဲ့88မျိုးဆက်တို့ရဲ့ရွေးကောက်ပွဲဆိုင်ရာအသိပညာပေးဟောပြောပွဲကိုဘူလာကကြောက်ရရမြို့နယ်ဘိုးအမီးသက်ရှိမှာကျင်းပဖို့စီစဉ်ထားခဲ့ပေမဲ့အာနာဝနီကအနီးကပ်မှာပယ်ချခဲ့တာကြောင့်32လမ်းနဲ့ကိုပြောင်းရွှေ့ကျင်းပခဲ့ရတာလည်းဖြစ်ပါတယ်ခင်ဗျာ